မင်္ဂလာညနေခင်ပါရှင်2019ခုနှစ်မေလ9ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီလိုင်းဒိုမီတာ18 19 25တို့ကနေဖမ်းယူနိုင်ပါရဲ့ရှင်ကျမခွန်ညိုပါခုညနေခင်စီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမရီတန်စင်နဲ့ကျွန်တော်ကြော်ကြော်သိပြောပြမှာပါသမရရဲ့ပြစ်ဒဏ်လူကြီးတက်တော်ခွင့်အမိန့်နဲ့ပြန်လွတ်လာသူတွေထဲမှာထောင်နှံခုနှစ်စီချခံထားရတဲ့ Writers တရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ်။အမေရိကန်တရုတ်ကုန်သွယ်ရေးအငြင်းပေါ်မှုဆိုင်ရာဆွေးနွေးပွဲတွေဒီသတင်းပတ်တွင် Washington မှာထပ်လုပ်ဖို့ရှိပါတယ်။သမရထရမ့်ကသမရမဟုတ်ရင်တရားရေးဘက်ကိုဝင်ဆွတ်မှုနဲ့တရားစွဲခံရမှာပဲလို့တရားရေးဌာနရှေ့နေအောင်တွေကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းဟောင်းတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒီကနေ့နိုင်ငံတော်သမ္မတရဲ့လွတ်ငြိမ်းသက်သာခွင့်နဲ့တတိယအထုပ်အဖြစ်လွှတ်ပေးလိုက်တဲ့အကျဉ်းသား6500ကျော်ထဲမှာဒေသခံရိုက်တာသတင်းတောက်နှစ်ယောက်လည်းပါဝင်ပါတယ်သတင်းတောက်ကိုဝါလုံးကသတင်းတောက်တွေနဲ့တွေ့စဉ်ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါအခုလိုလွှတ်လိုက်တဲ့အထက်မှာနိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်ထားတဲ့ထဲကအယောက်20ကျော်လဲပါဝင်လာတာကိုလည်းစက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အဲဒီနောက်ရခိုင်ပြည်နယ်မှာစစ်ရေးတင်းမာနေတဲ့ကြောက်တော်မြို့နာအစိုးရတပ်မတော်ရင်တန်းကိုဘုံခွဲတိုက်ခိုက်ခံရတဲ့သတင်းကိုလည်းပြောပြပေးသွားမှာပါရှင်အခုရင်ဆုံးတော့အင်ကာနေညက်နေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်
သမရဦးဝင်းမြင့်ရဲ့ပြစ်ဒဏ်လွန်ကျင်းတဲ့တာဝန်အမိန့်နဲ့ဒီကနေ့ပြန်လွတ်လာသူတွေထဲမှာ Riders သတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့စတင်ဖမ်းဆီးခံရတဲ့အချိန်ကနေရပ်ပေါင်း900ကျော်အကြာမှာသတင်းတောက်နှစ်ဦးပြန်လွတ်လာတာပါ။သူတို့ကိုပြန်လွတ်ပေးတဲ့ပေါ်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာထူးဆန်းစစ်ဆေးရေးမှူးပေါမောက်ခရန်ဟီလီကကြိုဆိုပြီးသူတို့အလို့ကိုသူတို့လုပ်တဲ့အတွက်ဒီလိုဆိုးရွားတဲ့အခြေအနေမျိုးမကြုံခဲ့ရသင့်ပါဘူးလို့ထွတ်ထားမှရေးပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံနဲ့ပြည်ထောင်သမ္မတကြီးတို့ကလည်းဝမ်းမြောက်တဲ့အကြောင်းနဲ့ကြိုဆိုကြောင်းထုတ်ပြန်ချက်တွေမှာပြောထားပါတယ်။ဥရောပသမဂ္ဂ EU ရဲ့နိုင်ငံသားကြီးနဲ့လူညုံရင်းမူဝါဒဆိုင်ရာပြောခွင့်ရကလည်းထုတ်ပြန်ချက်တစ်ခုနဲ့ဝမ်းမြောက်ကြောင်းပြောဆိုပြီးမြန်မာနိုင်ငံမှာဒီမိုကရေစီရေးကိုအားပေးထောက်ခံပြီးတဲ့နောက်မြန်မာအစိုးရနဲ့ဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့ပြောပါတယ်။လူ့အခွင့်အရေးဆောင်ကြီးလေလာရေးအဖွဲ့ HRW ရဲ့အာရှဒေသဝယ်ဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကတရားမမျှတတဲ့အကျဉ်းချခံရမှုကနေပြန်လွတ်မြောက်လာတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချီချူးပြောဆိုပြီးသူတို့နှစ်ဦးဟာအချင်းချခံရဖို့ကိုထားဘယ်တော့မှအဖမ်းမခံခဲ့ရသင့်ပါဘူးလို့ထုတ်ပြန်ပြောဆိုပါတယ်ဒီကနေ့ပြန်လွှတ်ပေးတဲ့အကျဉ်းသားအချင်းသူ6520ဦးထဲမှာနိုင်ငံရေးအကျဉ်းသားလို့သတ်မှတ်ထားသူအခုချိန်ထိတည်ထားရသမျှအယောက်20ထက်မနည်းရှိပြီဖြစ်ပြီးအဲ့ဒီအထက်မှာလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆက်သူတွေလည်းပါဝင်ပါတယ်မြန်မာနိုင်ငံတရနေ့ကစပြီးသမရကပြစ်ဒဏ်လူကြီးသက်သာခွင့်နဲ့အချင်းချနေသူတွေကိုပြန်လွှတ်ပေးတာမှာဒီတစ်ချိန်ဟာ3ချိန်မြောက်ပါလူမျိုးသူတွေထဲမှာအများစုဟာမွေးစီဝါတုံးဆွဲမှုလက်ဝဲတွေးရှိမှုတွေနဲ့အကျဉ်းချနေသူတွေဖြစ်ပါတယ်
။အမေရိကန်ရွေးကောက်ပွဲရုရှားဝင်ဆွဲမှုနဲ့ပတ်သက်တဲ့အထူးစိုးစားရေးမှူးရောဘတ်မူလာရဲ့စီရင်ခံစာတီးဖြတ်ထားတဲ့စီရင်ခံစာနဲ့ပတ်သက်ပြီးတော့အငင်းပေါ်နေမှုကိုဖြေရှင်းနိုင်မှုအတွက်အမေရိကန်အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌနဲ့အမေရိကန်တရားရေးဌာနတာဝန်ရှိသူတွေအင်္ဂါနေ့မှာတွေ့ဆုံမှုစီစဉ်ထားပါတယ်။မူလာရဲ့စီရင်ခံချက်အပြည့်အစုံကိုမဖြတ်မတောက်ပဲတင်ပြဖို့အောက်လွတ်တော်ကတောင်းဆိုမှုကိုရှင်းလင်းချက်ဝန်လည်းဘာကငင်းပယ်ခဲ့ရတဲ့ပတ်သက်လို့လွတ်တော်ကမထီမဲမြင်ပြုတယ်လို့အောက်လွတ်တော်တရားရေးကော်မတီကတင်လာနေတဲ့ကပြောဆိုလိုက်တာပါ။အောက်လွတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌဂျယ်ရယ်နက်သာကအခုလိုမထီမဲမြင်လုံးမှုနဲ့ပတ်သက်ပြီးတော့ဗိုလ်နုနီမှာတရားရေးကော်မတီကအမဲခွဲဆုံးဖြစ်မယ်လို့လည်းပြောပါရယ်။တမရရာဒူရဖို့ထရမ့်ရဲ့မဲဆွေအဖွဲ့ကရုရှားနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့မူလာရဲ့စီရင်ကစားမှာကောက်ချက်ချထားပေးမယ်လေ။မူလာရဲ့အချိန်22လကြာစုံစမ်းစစ်ဆေးမှုပြက်ပြဲသွားအောင်လို့တမရထရမ့်ကတရားဥပဒေကိုဟန့်တားခဲ့သလားဆိုတာကိုတော့အစီရင်ကစားမှာကောက်ချက်ချရေးသားထားတာမရှိပါဘူး
။အမေရိကန်နဲ့ရုပ်တို့ကြားဒီသတင်းပတ်နှောင်းပိုင်းမှာလုံမဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေကိုတက်ဖို့တရုတ်ကုန်သွယ်ရေးဆိုင်ရာထိတ်တန့်စစ်ဆေးအညီနိုင်ရေးမှုအမေရိကန်ပြည်ထောင်စုကိုသွားမယ်လို့တရုတ်နိုင်ငံကအတည်ပြုပြောထားပါတယ်။ဆွေးနွေးပွဲလုပ်ငန်းစဉ်ဟာတိတ်ကြလွန်းတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတရုတ်ကုန်ပစ္စည်းဒေါ်လာဘီလီယံပေါင်းများစွာပေါ့အခွန်တွေထပ်ချမယ်လို့ချိန်ချောက်ထားပြီးတဲ့နောက်မှာပဲအခုလိုအတည်ပြုထားတာပါသမ္မတရှီကျင်းဖင်ရဲ့စီးပွားရေးဆိုင်ရာထိတ်တန့်အကြံပေးပုဂ္ဂိုလ်ဖြစ်သူဒုတိယသမ္မတလျူဟေးဟာကြာသပတေးနေ့စတင်မဲ့နှစ်ရက်ကြာဆွေးနွေးပွဲတွင်အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်ဒစ်ဇာဗန်ဒါရေးဝန်ကြီးစတီဗန်မနူးချင်းတို့နဲ့တွေ့ဆုံမယ်လို့တရုတ်ကူးသံရောင်းဝယ်ရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်အခွန်တွေထပ်ချမယ်လို့သမ္မတထရမ့်က Twitter မှာတနင်္လာနေ့ကရေးပြီးတဲ့နောက်တနင်္လာနေ့မှာအာရှအစုရှယ်ယာဈေးကွက်နဲ့အမေရိကန်အနာဂတ်အစုရှယ်ယာဈေးနှုန်းတွေကျသွားပြီးအမေရိကန်နဲ့တရုတ်ကြားနှောင်းလုံးမဲ့ကုန်သွယ်ရေးဆိုင်ရာစစ်ဆေးညှိနှိုင်းပွဲတွေလည်းမရေမရာဖြစ်သွားပါတယ်။တရုတ်ကုန်ပစ္စည်းတွေပေါ်အခွန်တိုးချတဲ့သူ့ရဲ့မူဝါဒဟာအမေရိကန်စီးပွားရေးတိုးတက်လာတာမှာတစ်စီတစ်ပိုင်းအကျိုးရှိတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်
။ဖ ဖင်လန်နိုင်ငံမှာကျင်းပနေတဲ့ Arctic Council မြောက်ဝင်းဟိုဆုံး Arctic ရဝန်နိုင်ငံတွေအစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ဟာရုရှားနိုင်ငံသားဝင်ကြီး Sergey Lavrov နဲ့တင်းနာနေတဲ့ငွားတိကျတွေ့ဆုံပြီးတော့နိုင်ငံသားသဘောထားတင်းမာမှုဖြစ်နေတဲ့ Venezuela နိုင်ငံအကြောင်းကိုဆွေးနွေးခဲ့ကြပါတယ်ဆွေးနွေးပွဲပြီးမှဝင်ကြီးပေါင်ပီယိုက Venezuela နိုင်ငံကိုတခြားဘယ်နိုင်ငံကမှဝင်ရောက်အုပ်ချုပ်ဖို့မသင့်တဲ့အကြောင်း Venezuela ကဒီမိုကရေစီနဲ့ထိုက်တန်တဲ့နိုင်ငံဖြစ်ပြီးတော့စီးရီးယားဝင်မဆွက်ဖက်သင့်တဲ့အကြောင်း American ရဲ့ထည်ချက်ကိုပြောပြသွားပါတယ်ရုရှားစစ်တပ်က Venezuela မှာဆက်လက်ထားရှိရကုန်မလို့လားအကြောင်းနဲ့ Venezuela အရေး American နဲ့ Russia ရှေ့ဆက်ဆွေးနွေးတော့ဖို့ရှိနေသေးတဲ့အကြောင်းကိုလည်းဝင်ကြီးပေါင်ပီယိုကပြောပါတယ်Venezuela ကိစ္စမှာ American စစ်တပ်ကကြားဝင်လာမယ်ဆိုရင်ကြီးမားတဲ့ဆုံးရှုံးမှုမျိုးဖြစ်လာနိုင်သလိုတရားမျှတမှုရှိမှာမဟုတ်ဘူးလို့လည်းရုရှားနိုင်ငံသားဝင်ကြီး Sergey Lavrov ကဝင်ကြီးပေါင်ပီယိုကိုဆွေးနွေးမှုပြီးမှတတိပေးပြောဆိုခဲ့တယ်လို့သတင်းတောက်တွေကပြောပါတယ်ရှင်
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေအင်္ဂါညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်တမရဒေါ်နယ်ထရမ့်ဒါတမရမဟုတ်ဘူးဆိုရင်တရားစီရင်ရေးဘိုင်းကိုဝင်ရောက်နှောက်ယှက်မှုနဲ့တရားစွဲခံရမှာဖြစ်တယ်လို့Federal တရားရေးဌာနမှအမှုထမ်းခဲ့ပူးသူရှေ့နေရာပေါင်းများစွာလက်မှတ်ရေးထိုးထားတဲ့စာထဲမှာဖော်ပြထားပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာ Mr. Trump ရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစီလှုံ့ဆော်တာမရှိခဲ့ဘူးလို့အထူးဆောင်ရွက်စစ်ဆေးမှု Robert Mueller ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့တရားရေးဘိုင်းကိုသမ္မတကဝင်ရောက်နှောက်ယှက်တယ်လို့ဖြစ်စေတဲ့လောက်ရက်ပေါင်းတရားစင်ဤပါကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ရှေ့နေချုပ် William Barr နဲ့ဒုတိယရှေ့နေချုပ် Rod Rosenstein တို့ကတော့တရားရေးဘိုင်းကိုဝင်ရောက်နှောက်ယှက်မှုဆိုင်ရာဆွဲချက်တွေအထူးဆောင်ဆစ်ဆေးမှုမူလာတင်ပြထားတဲ့အထောက်အထားတွေဟာမခိုင်လုံဘူးလို့ဆုံးဖြတ်ကြပါတယ်။ဒါပေမဲ့တရားရေးဌာနရှင်းနေဟောင်းတွေကတော့သူတို့ရဲ့အမြင်မှာအထောက်အထားတွေဟာဝင်ရောက်နှောက်ယှက်တယ်ဆိုတဲ့ဘက်ကိုပိုရိပ်နေလို့စာထဲမှာရှင်းရှင်းလင်းလင်းပြောထားပါတယ်။အဲဒီစာကို Protect Democracy ဆိုတဲ့အဖွဲ့ကတနင်္လာနေ့မှာထုတ်ပြန်တာပါ။ဒီအဖွဲ့ကိုလွန်ခဲ့တဲ့နှစ်နှစ်ကဖွဲ့စည်းတာဖြစ်ပြီးသမ္မတ Trump အစိုးရကိုမကြာခဏဝေဖန်ပြောဆိုလေးရှိတဲ့အဖွဲ့ဖြစ်ပါတယ်။
2009ခုနှစ်တုန်းကအီရက်ကျင်းသားတယောက်ကိုတတ်မှုနဲ့အပြစ်ပေးခံထားရတဲ့အမေရိကန်စစ်သားဟောင်းကိုသမ္မတထရမ့်ကလိင်လင်းချက်နာခွင့်ပေးလိုက်တဲ့အကြောင်းအင်ဗီရိုကတင်းလာနေတဲ့နေ့ကကြေညာလိုက်ပါတယ်။အမိန့်ပေးချက်အရာအီရက်အကျဉ်းသားကိုအိမ်ပြန်ခေါ်သွားဖို့ညွှန်ကြားထားပေမဲ့လည်းဘဟာနာကဒီအကျဉ်းသားကိုမြစ်ထားလန်နာကညာတစ်ခုစီခေါ်သွားပြီးတော့သူ့ရဲ့အဖွဲ့ဝင်နှစ်ယောက်တိဆုံသွားစေခဲ့တဲ့လမ်းဘေးဘုံပေါက်ကွင်းနဲ့ပတ်သက်ပြီးတော့တနက်ထောက်ပြီးတော့စစ်မေးခဲ့တယ်လို့ဘာဟာနာကဝန်ခံခဲ့တာပါအကျဉ်းသားကရှင်းချေတိုးလာတဲ့အခါမှာတနက်လမ်းယူတယ်ဆိုတဲ့အထင်နဲ့ဘာဟာနာကလက်ဦးမှုရယူပြီးတော့အကျဉ်းသားကိုတနက်နဲ့ပြစ်ခဲ့တယ်လို့ပြောတာပါအိုကလာဟိုမားပြည်နယ်ဒူပိုဟောင်းမိုက်ကယ်ဘာဟာနာကိုသမရမိတ်နဲ့လူငင်းချမ်းသာခွင့်ပေးလိုက်တယ်ဆိုပြီးတော့အင်ဗီဒိုပြောခွင့်ရဆာရက်ဆန်နက်စ်ကဆိုတာပါစစ်ပွဲဖြစ်ပွားနေစဉ်အတွင်းမှာရည်ရွယ်ချက်နဲ့ကြံစည်တက်ဖြတ်ခဲ့မှုကြောင့်ဘာဟာနာကို1025နှစ်ပြစ်ဒဏ်ချမှတ်ခဲ့ရပါကုကုကိုကာကွယ်ဖို့တလောရတာဖြစ်တဲ့ဆိုပြီးတော့သူကထွက်ဆိုခဲ့တဲ့ဒီမှုပေါ်မှာကင်ထွယ်မှုပေါ်စစ်တပ်ထိတ်တန်းခုံရုံးကဂရုပြုလာမိတဲ့အကြောင်းဆန်နက်စ်ကပြောပါတယ်ဘာဟာနာရဲ့ထောင်ဒဏ်ကို15နှစ်ထိရှော့ပေါ်ပေးလိုက်ပြီးတော့ဂတိခံဝင်ချက်နဲ့ပြန်လွတ်ဖို့အကြောင်းချက်နဲ့ကန့်ညီမှုရှိရင်တော့ဂတိခံဝင်ချက်နဲ့ပြန်ပြီးတော့လွတ်ပေးမှာဖြစ်ပါတယ်
နမ်ဂျောအမေရိကန်ကောက်တီအားကစားသမား Tiger Woods ဟာအမေရိကန်ပြည်ထောင်စုမှာရန်သားတွေကိုချီးမြှင့်တဲ့အမြင့်ဆုံးဂုဏ်လူဆောင်ဆုချီးမြှင့်ခံရပါတယ်။သမ္မတ Donald Trump က Presidential Medal of Freedom ဆုကိုတင်းလာနေက Tiger Woods ကိုချီးမြှင့်တာပါ။အကြာသေးခင်ကကျင်းပပြီးစီးသွားတဲ့ Masters ကောက်တီရောက်ပြိုင်ပွဲမှာ Tiger Woods ပိုဆွဲခဲ့ပြီးတဲ့နောက်အခုလိုချီးမြှင့်တာဖြစ်ပါတယ်။ဆုကိုလက်ခံယူချိန်မှာ Tiger Woods ဟာဒေါ်လေးစိတ်လှရှားနေပြီးသူ့ရဲ့ပုံကိုရေးဘဝနဲ့ကောက်တီအားကစားသမားဘဝမှာအခက်အခဲတွေနဲ့ကြုံနေခဲ့ရခြင်းသူ့ကိုကူညီဖေးမခဲ့ကြတဲ့မိခင်ဖြစ်သူနဲ့သူ့ရဲ့ကလေးနှစ်ယောက်ကိုကျေးဇူးတင်စကားပြောပါတယ်။ပြီးခဲ့တဲ့လ Masters ကောက်တီရိုက်ပြိုင်ပွဲမှာ Tiger Woods ပိုဆွဲခဲ့တာဟာ2008 US Open ပြိုင်ပွဲမှာပိုဆွဲခဲ့ပြီးခဲ့ကြဆိုရင်ပထမဆုံးပြန်ပြီးအနိုင်ရတဲ့ပြိုင်ပွဲကြီးဖြစ်ပါတယ်။ Presidential Medal of Freedom ဆုချီးမြှင့်ခံရတဲ့ကောက်တီအားကစားသမားတွေထဲမှာ Tiger Woods က၄ယောက်မြောက်ပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နေအိမ်ကျေချုပ်ချထားခံရခြင်းအမေရိကန်သမ္မတ Bill Clinton လက်ထက်2000ပြည့်နှစ်တုန်းကဒီဆုကိုချီးမြှင့်ခံခဲ့ရပါတယ်။
ကဘာကြီးအနေနဲ့အေးအေးယူလှုပ်ဆောင်မှုမရှိရင်ဥဒုရာသီပြောင်းလဲမှုကကဘာကြီးပေါ်မှာအင်တန်ဆိုးရွားစွာထိခိုက်စီမှာဖြစ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကတတိပေးလိုက်ပါတယ်။မျက်မှောက်ကာလမှာအရေးပါဆုံးကိစ္စကဥဒုရာသီပြောင်းလဲမှုဖြစ်တဲ့အကြောင်းဂူတရက်စ်ကပြောတာပါ။ဥဒုရာသီပြောင်းလဲမှုဖြစ်စေဖို့အာဖရိကတိုက်ကလှုပ်ဆောင်တာမျိုးမရှိပေမဲ့လည်းဥဒုရာသီပြောင်းလဲမှုရဲ့ဆိုးရွားတဲ့အကျိုးသက်ရောက်မှုကိုတော့အစိုးဆုံးခံရတဲ့ဒေသတွေထဲမှာအာဖရိကတိုက်လည်းပါဝင်တဲ့အကြောင်း မိုဇမ်ဘိတ်ဇင်ဘာဘွေနဲ့မလာဝီတို့မှာမုန်တိုင်းကျခဲ့တဲ့အမျိုးနဲ့ဆာဟာလိုဒေသတွေမှာမိုးခေါင်လေတာမျိုးတွေကြုံရတဲ့အကြောင်းဂူတရက်စ်ကထောက်ပြပါတယ်။ဥရယာတိပြောင်းလဲမှုကိုဖြေရှင်းဖို့မလုပ်ဆောင်ဘူးဆိုရင်တောက်တုံးရင်နဲ့စားနပ်ရိက္ခာပြက်လက်မှုရေကြီးမှုနဲ့တခြားသဘာဝပေးရနေတွေကြုံရနိုင်တဲ့အကြောင်းကုလသမဂ္ဂကမကြသေးခင်တုန်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တမိုင်းတခြားသဘာဝပတ်ဝန်းကျင်ပျက်စီးမှုအများဆုံးချိန်ကိုကြုံရတာဖြစ်ပြီးတော့အပင်နဲ့သဘာဝမျိုးစိတ်တသန်းကျော်မျိုးတုံးမဲ့အရင်းနဲ့ကြုံရတဲ့ဆိုပြီးတော့အစီရင်ခံစာမှာဖော်ပြထားတာပါ။အဆိုရအောင်ချိန်တွေကိုရှောင်ရှားနိုင်အောင်အစားအစာနဲ့စွမ်းအင်ထုတ်လုပ်ပုံပုံစံကိုပြောင်းလဲဖို့နဲ့စွန့်ပစ်ပစ္စည်းစနစ်ကိုပြောင်းလဲဖို့သိပ္ပံပညာရှင်တွေကအကြံပေးထားပါတယ်
။တိရီလင်္ကာနိုင်ငံမှာ Easter တနင်္လာနေ့ကဘုံခွဲတိုက်ခိုက်မှုရဲ့လက်သက်တွေအားလုံးကိုတုတ်တင်ပြီးပြီးဒါမှမဟုတ်ဖမ်းဆီးထားပြီးပြီလို့တိရီလင်္ကာရဲတပ်ဖွဲ့ယာယီရဲချုပ်ကပြောလိုက်ပါတယ်။ဘုံခွဲမှုနဲ့ဆက်ဆက်ပြီးတန်လျာရှိသူအားလုံးဟာဘယ်သူတွေဆိုတာကိုအချိန်တိုအတွင်းမှာပဲသိအောင်လုပ်နိုင်ခဲ့တယ်လို့တိရီလင်္ကာယာယီရဲချုပ် CD ဝီကရာမာရတ်နီပြောထားတာကိုမကြသေးခင်ကပဲထုတ်ပြန်တာပါ။ခရီးရန်ဖျားကြောင်တွင်တဲ့ဟိုတယ်တွေမှာ Easter တနင်္လာနေ့ကဘုံဖောက်ခွဲမှုရှိခုအတွင်းလူ160ထက်မနည်းသေဆုံးပြီး400ကျော်ဒဏ်ရာရခဲ့ပါတယ်။အဲဒီဘုံခွဲမှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်ဝါဒီအဖွဲ့ကကြေညာထားပါတယ
်။အင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျသိနေမှတ်ဤတန်စင်တို့ပြောပြသွားကြတာပါရှင်။အခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့တမရရဲ့လွင်ငိမ့်သက်သာခွင့်နဲ့ဒီကနေ့တတိယအကြိမ်လွှတ်ပေးလိုက်တဲ့ထဲရိုက်တာသတင်းတောက်တွေပါဝင်လာတဲ့အပေါ်မှာနိုင်ငံတကာကဘလို့တုံ့ပြန်တယ်လဲဆိုတာအရင်ဆုံးပြောပြပေးပါမယ်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာဒီကနေ့နိုင်ငံတော်သမရရဲ့လွတ်ငြိမ်းသက်သာခွင့်နဲ့လွတ်မြောက်လာကြပါပြီ။ဒီကနေ့လွတ်မြောက်လာတဲ့အကျဉ်းသား6000ကျော်ထဲမှာတခြားနိုင်ငံရဲ့အကျဉ်းသားတချို့လည်းပါဝင်ခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးအခုလိုပြန်လွတ်လာတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုကိုစော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေဘက်ကအလုခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့စ조사ရင်2019ခုနှစ်ဒီဇင်ဘာလကဖမ်းဆီးခံခဲ့ရပြီးနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဒီကနေ့ပြန်လွတ်မြောက်လာကြတာပါ။သူတို့လွတ်မြောက်ရေးအတွက်ပြည်တွင်းရောပြည်ပကပါဝိုင်းဝန်း조사ပေးခဲ့ကြသူတွေကိုကျေးဇူးတင်ကြောင်းအချင်းထောင်ကပြန်လွတ်မြောက်လာချိန်မှာကိုဝါလုံးကသတင်းတောက်တွေကိုပြောကြားခဲ့ပါတယ
်။ကျင်တ
ာကျွန်တော်အရင်ပြောပါတယ်โอเคခဏလေးခဏလေးဝေးဝေ
းဒီဆောင်ထဲမှာရှိနေတဲ့အချိန်မှာဒီခြေကနေပြီးတော့အကူအညီပေးကြရတဲ့ကျွန်တော်မိတ်ဆွေတွေရော
ဖတ်ကြဖတ်ကြကျွန်
တော်တို့လွတ်မြောက်ရေးအတွက်ဝိုင်းဝန်းပြီးတော့ထောက်ခံအားပေးကြတဲ့
ကျွန်တော်တို့နောက်ပါနေတော့
လွတ်ဖို့ကိုင်းဘက်ကဒီတငယ်ချင်းတွေအားလုံးဟိုဘလုံးမှာရှိတဲ့ကျွန်တော်တို့ပေါ်မှာဟိုဒီနာတက်ခဲ့ကြတဲ့လူတွေအားလုံးပေါ်မှာကျွန်တော်ကျေးဇူးတင်တယ်လို့ကျွန်တော်ပြောချင်ပါတယ
်သူတို့ရဲ့မိခင်သတင်းဌာနဖြစ်တဲ့ writer သတင်းဌာနက editor ချုပ်Steve Adler ကလည်းသူတို့နှစ်ဦးပြန်လည်လွတ်မြောက်လာတဲ့အတွက်အလွန်ဝမ်းသာရကြောင်းပြောပါတယ်
။ We are enormously pleased that Myanmar has released our courageous reporters Wa Lone and Cho So U. Since their arrest,
တတိပြောင်းမြောက်လာတဲ့ကျွန်တော်တို့ရဲ့သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးပြန်လည်လွတ်မြောက်လာတဲ့အတွက်ကျွန်တော်တို့အလွန်အမင်းဝမ်းသာအားရဖြစ်မိပါတယ်။ဖမ်းဆီးခံရတဲ့လွန်ခဲ့တဲ့ရက်ပေါင်း950ရက်ကြာကာလအတွင်းသူတို့ဟာကမ္ဘာတဝန်းသတင်းမီဒီယာလွတ်လပ်ခွင့်တွေအတွက်အရေးပါတဲ့သင်္ကေတတစ်ခုဖြစ်လာခဲ့ပါတယ်။သူတို့ပြန်လွတ်လာတာကိုကျွန်တော်တို့ကြိုဆိုပါတယ်
။သူတို့နှစ်ဦးအခုလိုပြန်လည်လွတ်မြောက်လာတဲ့အတွက် EU ဥရောပသမဂ္ဂကလည်းကြိုဆိုကြောင်း EU နိုင်ငံခြားမူဝါဒရေးရာနဲ့လူညုံရေးဆိုင်ရာအကြီးအကဲရဲ့ပြောခွင့်ရမာယာကိုချန်းချစ်ကပြောပါတယ
်။ The European Union has followed the case of the journalist Valone and Kiasu
ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးရဲ့အင်မတန်ခက်ခဲလာတဲ့ခီးစဉ်အစကနဦးကလေးကဥရောပသမဂ္ဂကလေးလာစောင့်ကြည့်နေခဲ့တာပါ။ဒါကြောင့်လွန်ခဲ့တဲ့နှစ်ပေါင်း100နီးပါးလောက်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးထောင်ချခံထားရတဲ့ Riders သတင်းထောက်တဲ့ဦးဟာသမရရဲ့လူငယ်ချမ်းသာခွင့်နဲ့ပြန်လွတ်လာတာကိုကြားသိရတဲ့အတွက်ကျမတို့အလွန်ဝမ်းသာပါတယ်။လွတ်မြောက်လာပြီဖြစ်တဲ့သူတို့ဟာမိသားစုနဲ့ပြန်လည်အတူနေထိုင်ခွင့်ရပြီးသူတို့ရဲ့အရေးပါတဲ့လုပ်ငန်းတွေကိုပြန်လုပ်နိုင်ကြတော့မှာဖြစ်ပါတယ်
။ဒါပြင်သတင်းမီဒီယာလွတ်လပ်ခွင့်ရှိရေးအတွက် EU အနေနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းMaya Kuchanchika ပြောပါတယ
် The European Union will continue to stand up for media freedom and pluralism as a sense
ကမ္ဘာတဝန်း Democracy စနစ်ရှင်သန်ထွန်းကားရေးအတွက်မရှိမဖြစ်လိုအပ်တဲ့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ဗဟုဝါဒတရှိရေးတို့ကိုဥရောပသမဂ္ဂအနေနဲ့ဆက်လက်ကြိုးပမ်းဆောင်ရွက်သွားမှာပါဒါကြောင့်မြန်မာနိုင်ငံရဲ့ Democracy ထွန်းကားရေးပံ့ပိုးပေးရင် EU အနေနဲ့မြန်မာအစိုးရနဲ့ဆက်လက်လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်
ရိုက်တာသတင်းတောင်နှစ်ဦးအခုလိုပြန်လည်လွတ်မြောက်လာတဲ့အပေါ်ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းကြိုဆိုကြောင်းတန်ယုံပြောခွင့်ရအာရီယာနီမန်ဒရင်းကပြောပါတယ
် The US Embassy welcomes the release of reporters Walone and Chosa U today.We are glad
to know Kowa Long ne Kojo So U ro lwet myaw la chin atwet American tan yong ga chu so ba de. Tharo mi da su mya than pyan twa nai mi phit de atwet le jama ro a ne ne wan myaw ya ba de.
HRW lu khwin saung ji apwe ga le Kowa Long ne Kojo So U ro no u pyan lwet la da go chu so chaung ne tharo pyan lwet la chin ha nangan da ga ye phi a pe mu de chaung phit de lo HRW ye a sha ye ya let thaw nyun cha ye mu Phil Robertson ga pyaw ba de.
These two Reuters journalistsbenefited from international attention at the highest levels and part of that was
due to the new law နိုင်ငံတကာရဲ့အာရုံစိုက်မှုကိုအမြင့်ဆုံးရခဲ့ကြတာပါသူတို့နှုတ်ရဲ့အမှုဟာမြန်မာနိုင်ငံရဲ့သတင်းလက်ခွင့်တစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်ဆိုတဲ့အမြင်မျိုးနိုင်ငံတကာကခေါင်းဆောင်တွေယူဆလာအောင် writer သတင်းတဏ္ဍာကစွန့်ဆောင်နိုင်ခဲ့တာကြောင့်လည်းပါပါတယ်စစ်တပ်အကြောင်း NLD အစိုးရအကြောင်းရေးသားကြလို့ဖန်ဆီးခံရတဲ့တခြားသတင်းတောက်တွေအတွက်ကျွန်တော်တို့ကစိုးရိမ်တာပါဒီလိုဖန်ဆီးတာမှန်မှန်ပါဘူးဒီမှုတွေပြန်ယူသိရေးအတွက်လည်းကျွန်တော်တို့ဆက်လက်ဖိအားပေးနေဖို့လိုပါတယ်အဆုံးသတ်မလို့ပုံမှန်66ကကြီးနဲ့905တို့လိုအခြေခံခွင့်ရေးတွေကိုချုပ်ပေါက်ခွင့်ပေးထားတဲ့ဥပဒေတွေကို NLD အစိုးရကဖျက်သိမ်းတင်ပါတယ
်သူတို့နှစ်ဦးရဲ့ဖြစ်စဉ်ဟာမြန်မာနိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေကြောင်းလဲ Phil Robertson ကပြောပါတယ် Writer သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးပြန်လွတ်မြောက်လာတဲ့အတွက်ဝမ်းမြောက်ကြိုဆိုကြောင်းမြန်မာနိုင်ငံဆိုင်ရာပြည်ထောင်စုတာဝန်ကြီးကလည်းကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးစုံစမ်းရေးမှူးရန်ဟီလီကတော့သူတို့ကိုအစကတည်းကမဖမ်းဆီးသင့်ကြောင်းပြောကြားလိုက်ပြီး Amnesty International နိုင်ငံတကာလူမျိုးချင်းသာကွင်းအဖွဲ့ကြီးကတော့ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးသင့်ကြောင်းပြောပါတယ်နိုင်ငံတော်သမ္မတရဲ့လူမျိုးချင်းသာကွင်းနဲ့ပြန်လွှတ်လာကြတဲ့အထက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးနဲ့နိုင်ငံရေးအကျဉ်းသား20ကျော်အပါအဝင်အကျဉ်းသားစုစုပေါင်း6520ဦးပါဝင်ပါတယ်ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့နှစ်ဦးဟာရဲတပ်ဖွဲ့ဝင်တွေနဲ့ချင်းဆူထားတဲ့နေရာကိုတွားရောက်တွေ့ဆုံပြီးအပြန်ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလောက်ဝယ်တွေ့ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ရန်ကုန်မြို့ထောက်ကျန်နယ်မြေရဲစခန်းမှာ2019ခုနှစ်ဒီဇင်ဘာ12ရက်နေ့ညကဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။သူတို့ကိုအကြိမ်ကြိမ်ရုံးထုတ်စစ်ဆေးပြီးတဲ့နောက်မနစ်ဇူလိုင်လ9ရက်နေ့ကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကထောင်ဒဏ်9နှစ်စီချမှတ်အပြစ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ရတသတင်းတော်နှစ်ဦးလွတ်မြောက်လာတဲ့အပေါ်မှာကာယကံရှင်တွေနဲ့နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုကိုစားဝင်းလှိုင်စူးစီးတင်ပြသွားတာပါရှင်။အခုလိုနိုင်ငံတော်သမ္မတရဲ့လွတ်ငြိမ်းသက်သာခွင့်အမိန့်နဲ့အကျဉ်းသားပေါင်း6500ကျော်ကိုဒီကနေ့ပြန်လွှတ်ပေးလိုက်တဲ့အထက်မှာတော့နိုင်ငံရေးအကျဉ်းသားကအယောက်20ထက်မနည်းပါဝင်တဲ့အကြောင်းနိုင်ငံရေးအကျဉ်းသားအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ရတသတင်းတော်နှစ်ယောက်ပါအဝင်ဖန်ဆီးခံနိုင်ငံရဲ့အကျဉ်းသားတွေပြန်လည်လွတ်မြောက်လာပေမဲ့နောက်ထပ်လွတ်ပေးသင့်သူတွေကြံနေသေးတယ်လို့လည်းပြောနေကြတာပါဒီအကြောင်းအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမောင်ကပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်သမရဦးဝင်းမြင့်ရဲ့လွတ်ငြိမ်းသက်သာခွင့်အမိန့်နဲ့နိုင်ငံတော်ဝန်ကအကျဉ်းတော်တွေကနေတတိယကြိမ်မြောက်ပြန်လွတ်ပေးလိုက်တဲ့အကျဉ်းသားပေါင်း6520ထဲမှာတော့နိုင်ငံရေးအကျဉ်းသားတချို့လည်းပါဝင်ခဲ့ပါတယ်။ဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတွေကလွတ်မြောက်လာသူတွေထဲမှာတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ဖျက်မှုနဲ့ထောင်ဒဏ်9နှစ်ကြာခံနေရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦး ABSDF မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးကတပ်ဖွဲ့ဝင်2ဦးလည်းပါဝင်ခဲ့ကြောင်း AAPPB နိုင်ငံရေးသားများကူညီဆောက်ရှောက်ရေးအသေးတွဲဘက်အတွေ့အမှုကိုဘိုကြီးကပြောပြပါဗျာ
ကျွန်တော်တို့စရင်ရတော့နိုင်ငံရေးအကျဉ်းသားအကြောင်း20လွမြောက်လာပြီးတော့ကျွန်တော်သိရပါတယ်ဆိုတော့အဲ့မှာတောင်ကြီးထောင်ကပါတယ်မန္တလေးထောင်ပါတယ်နောက်ခက်အော်ဆန်လူငယ်တင်တန်းကျောင်းကတစ်ယောက်ပါတယ်အင်းစိတ်ထောင်ကနှစ်ယောက်ပါတယ်ဆိုတော့စက်ကွန်တင်းနှစ်နဲ့ပါတယ်ဥပမာမွန်ကြီးထောင်ကနှစ်ယောက်ဆိုစက်ကွန်တင်းစက်ကွန်နှစ်ပေါ့မတရားသိနဲ့ဟိုဆက်သွယ်မှုပေါ့မန္တလေးထောင်ကလွတ်လာတဲ့၄ယောက်ဆိုလို့ရှိရင်တော့9500ခောက်ကိုနဲ့တစ်နှစ်နဲ့6000ထောင်ချက်ကနေလာရှိတယ်တောင်ကြီးထောင်က7ယောက်ကတော့လက်နက်မှုတွေပါပါတယ်ထောင်ချက်ပြီးတော့က24ယောက်ကျင်တယ်အမှုထောင်ထဲကနေပြီးတော့အမှုကျင်ဆိုင်နေတာကယောက်90ရှိတယ်ထောင်အပြင်ကနေပြီးတော့အမှုကျင်ဆိုင်နေတာ193ယောက်ရှိပါတယ
်ပြန်လွတ်လာဖို့မျှော်လင့်နေသူတွေထဲမှာတော့နိုင်ငံတော်ပုံကံမှုအကြီးညိုပြက်စီမှုပုံမှန်တွေနဲ့ထောင်တန်းအနှစ်20စီကြခံနေရတဲ့ရခိုင်နိုင်ငံရေးကောင်းဆောင်ဒေါက်တာအေးမောင်နဲ့စာရေးဆရာဝီဟင်အောင်တို့လည်းပါဝင်ပါတယ်စာရေးဆရာဝီဟင်အောင်ရဲ့အကျိုးဆောင်ရှင်နေလည်းဖြစ်ရခိုင်မျိုးသားပါတီ AMP ရဲ့ဒုခရဒေါ်အေးနုစိန်ကတော့သူတို့နှစ်ဦးပြန်လွတ်လာဖို့မိသားစုကမျှော်လင့်ထားတယ်လို့ပြောပါတယ်
ဘူဒီအပြင်တော့ဆက်မလာသေးဘူးဒီရအချီပေါ်တော့မိုးရှုပ်တဲ့အချီပေါ်တခါတလေအကြောင်းကြောင့်ကြောင့်အလေသားပြီမှလည်းမိုးချုပ်ပြီးမှလွတ်တာလည်းရှိပါတယ်။ဟောအိမ်ကကားနဲ့လိုက်ဖို့တာတော့ဘာလို့ပေါ့နော်။ဒီမှာလေရှိနေ39နှစ်ပြည့်အတွေ့အကြုံမှာတော့အကြောင်းကြောင့်လွတ်တယ်လွတ်တဲ့အချိန်တွေဟာအကွဲအလွဲတော့ရှိပါတယ်။ ဟိုကောင်းတဲ့ဘက်ကကျမတို့မျိုးမျိုးစကြီးကြီးနဲ့ကျမတို့မျိုးမျိုးရှဲပါပဲလို့
အရေးအစိုးရလက်ထက်တုန်းကတော့လူငယ်ချမ်းသာခွင့်တွေမှာပြစ်မှုကြွေးကြံချွင်းချက်တွေနဲ့ပြတ်လွတ်ပေးလို့ရှိပေမဲ့သမရဦးဝင်းမြင့်လက်ထက်မှာတော့အကျဉ်းသားတွေကိုကန့်သတ်ချက်မရှိဘဲပြတ်လွတ်ပေးနေတာဟာကြိုးစိုးစရာလုပ်ရက်ဖြစ်ကြောင်းလဲလူခွေရှင်နေကြီးဦးသိန်းသက်ဦးကသုံးသပ်ပါတယ
်။နံပါတ်၁ကတော့တိုက်တန်တယ်လို့ကြိုးစိုးတယ်၊ဒီကျယ်တယ်တွေ့ရနေကုန်မယ်လို့ကျွန်တော်ပြောချင်တယ်။သမရအညာချက်အရာရှင်းပါမယ်။401အရာလေ။နော်သူကစီကန်းချက်မထားဘဲနဲ့ဆို401သူကြာထန့်ထတာဒီမှုတစုံတရာအတွက်တူဦးရောက်ဟာပြည်ထန်ချမှတ်ပြီးဒီခါနိုင်ငံတော်သမရသည်ဒီဒီခါမဆိုစီကံပြမထားပဲဖြစ်စီဆိုတော့ဖြစ်နေသမရဆိုတော့ဒီလောက်တော့ပါနေပါလေ။ဟောဒါတွေကဒီလူတွေကအပြည့်အပြတ်ထွက်တာဒီလူတွေကနောက်ပါသူ့ပြည်မှုကြွေးကြမှာမရှိဘူး။သမရကြီးဝင်းနေတာသူ့ကိုယ်တိုင်နိုင်ငံအကျဉ်းသားပဲ။ဟာသူ့ကိုယ်တိုင်ပတရားမှုစင်ထောင်ချအပြည့်မရှိဖြစ်ရဒုက္ခငဲရတာသူသိနေတာပဲ။အဲဒါတော့သူကိုယ်စင်စာပါပဲ။အဲ့တော့ဖြစ်တဲ့ကိစ္စမှာကျွန်တော်ပြန်ကြည့်မယ်ဆိုရင်အခုတွေ့လွတ်နေတာတွေကမဟုတ်ဘူး။ဝန်ကြီး15လွတ်တယ်16လွတ်တယ်အဲ့လိုမလွတ်မဖြစ်လွတ်လဲတော့ပါလေရှိတယ်။နောက်ထောင်လာတဲ့အထောင်တွေလည်းအတင်းကျပ်ကျပ်နေတာပဲ။ကျပ်တဲ့အခါကျတော့အဲ့ဒီစုဖို့တူအပ်တယ်။ပြတ်ပြီးပါအောင်ကျန်တဲ့လူတွေအများကြီးကျန်ပါသေးတယ်။
ABB တွဲဘက်အတွေ့အမှုကိုဘိုကြီးကတော့သမရရဲ့ပြစ်ဒဏ်လူငယ်ချမ်းသာခွင့်နဲ့နိုင်ငံရေးကျင်းသားတချို့ပြတ်လွတ်ပေးလိုက်တဲ့အပေါ်မှာကြိုးဆိုပေမဲ့လို့နောက်ထပ်လွတ်ပေးဖို့ကြံနေသေးတဲ့နိုင်ငံရေးကျင်းသားတွေကြံနေသေးတယ်လို့လည်းပြောပါတယ်
။ထောင်တွေကနေပြီးတော့အပုတ်ရင်ဆိုင်နေတာကအယောက်90ရှိပါတယ်။ဒီတော့ကျတော့ထောင်အပြင်ကနေအပုတ်ရင်ဆိုင်နေတာတရား90တောင်ရှိတယ်။ဒီလိုမျိုးကိုထည့်စင်စားပေးဖို့လိုတယ်တကယ်တမ်းအမျိုးသားပြည်နယ်စစ်မှေးရေးနဲ့ငြိမ်းချမ်းရေးကိုအထောက်အကူပြုဖို့ဆိုလို့ရှိရင်တော့ဒီအဖွဲ့အစည်းဆက်မတရားသိမ်းတဲ့ဆက်သွယ်ရေးဆိုပြီးတော့တန်လျာနဲ့အဖွဲ့ကဏ္ဍရတဲ့ဒီတိုင်းရင်းသားတွေကိုလည်းလွတ်ပေးတင်တယ်အဲ့လိုပဲဒီဒေါက်တာအေးမောင်တို့ဘက်ကလည်းလွတ်ပေးတင်တာတို့ရှိပါတယ်အဲ့တော့မှပဲဟိုလည်းအမျိုးသားပြည်နယ်စစ်မှေးရေးနဲ့ငြိမ်းချမ်းရေးကိုအထောက်အကူပြုပါပါ
မြန်မာနှစ်တကူကာလမှာပြည်သူလူထုအေဂျင်စီဘူးလူသားချင်းစာနာမှုကိုထောက်ထားအလေးထားသောအဖြစ်နိုင်ငံတော်သမ္မတရဲ့လူငယ်သက်သာခွင့်နဲ့မြန်မာနိုင်ငံတဝန်းအကျဉ်းတော်အကျဉ်းစခန်းတွေကနေပြီးခဲ့တဲ့ဧပြီလ18ရက်နေ့ကအကျဉ်းသား9500ကျော်ကိုပထမအကြိမ်လွှတ်ပေးလိုက်တယ်လို့ဒုတိယအကြိမ်မြောက်ဧပြီလ26ရက်နေ့မှာတော့အကျဉ်းသား9000ကျော်လွှတ်ပေးခဲ့ပါတယ်ဒီတတိယအကြိမ်မြောက်မေလ9ရက်နေ့မှာတော့အကျဉ်းသား6500ကျော်ကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်ရှင
်မဆုမပြောပြသွားခဲ့တာပါရှင်သမရရဲ့လွန်ငင်းသက်သာခွင့်နဲ့သက်ဆိုင်တဲ့သတင်းတွေကိုဒီမှာပဲရနာပြီးအခုတော့ရခိုင်ပြည်နယ်ဘက်မှာအစိုးရတပ်မတော်ရင်တန်းကိုဘုံခွဲတိုက်ခိုက်ခဲ့ရတဲ့အခြေအနေဘက်ကိုလည်းကြည့်ကြရအောင်ပါ။စီရဲတင်းမနေစေရခိုင်ပြည်နယ်အတွင်းကြောက်တော်မြို့နာမှာလမ်းလုံခြုံရေးယူနေတဲ့တပ်မတော်ရင်တန်းကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဒီကနေ့မနက်မှာဘုံခွဲတိုက်ခိုက်ခဲ့တယ်လို့ AA ဘက်ကရောတပ်မတော်ဘက်ကပါအတည်ပြုပါတယ်။ဒီတိုက်ခိုက်မှုအတွင်းတပ်မတော်ဘက်ကထိခိုက်ဒဏ်ရာရသူတွေရှိတဲ့အကြောင်းကြောက်တော်ဒေသခံမျက်မြင်သက်သေတွေကပြောကြပါတယ်။မနေ့ကလည်းကြောက်တော်မြို့နယ်ပြိုင်တိုင်းကျေးရွာနာမှာဖြစ်တဲ့နှစ်ဖက်တိုက်ပွဲကြောင့်ကျေးရွာသား900နီးပါးစစ်ဘေးတိမ်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောကြပါတယ်။ VOE မြန်မာသတင်းတော့နိုင်ကိုရင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့တောင်ဖက်ငါးပါလုံခန့်အကွာကြောက်တော်စစ်တွေကာလမဘောဒီကနေ့မနေ့မှာအေရခိုင်လက်နက်ကိုင်ဖွဲ့ကနေတပ်မတော်ရင်နန်းကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့အေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
ဒီနေ့လည်းတိုက်ပွဲဖြစ်တာတော့ရှိတယ်အဲ့ဒီကြောက်တော်ရနာမရန်သူရင်နန်းကိုကျွန်တော်တို့ဘက်ကကြားပြတိုက်ခိုက်တာရှိတယ်
လမ်းလုံချူရေးယူထားတဲ့တမတော်စိတ်ချောင်းကိုအေအေဖွဲ့ကနေလက်လုံမိုင်းနဲ့ဖောက်ခွဲတိုက်ခတ်ခဲ့တာဖြစ်ပြီးထိခိုက်မှုမရှိဘူးလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါရယ
်ကျွန်တော်တို့ဒီတိုင်းခြေကျနေတဲ့စစ်ချောင်းဟိုတောက်တော်စစ်တွေလမ်းပြီးမှမိုင်းခွဲတာပေါ့ခင်ဗျာအများစုငါသွားတဲ့လမ်းပေါ့ဗျာစစ်ဌာနလက်လုံမိုင်းနှလုံးဖုတ်ခဲ့ကြပါလေအေအေပေါ့ဗျာဘာမှတော့ထိခိုက်ဆိုင်ရတာမရှိပါဘူး
ဒီကနေ့မနေ့ဘုံပောက်ခွဲမှုဖြစ်စဉ်မှာတမတော်ဘက်ကထိခိုက်တံရရရှိခဲ့တယ်လို့ကိုရန်တွားရောက်ကြည့်ရှုခဲ့တဲ့ကြောက်တော်မြုခန်လူကပြောပါရယ
်ဒီနေ့ကြောက်တော်မြုနယ်ကပ်ရဲ့ပောက်ခွဲမှုဖြစ်တယ်လေကျွန်တော်တံပိုင်းကကျွတ်တံရရတယ်ကျွန်တော်တော်တော်ကတော့လမ်းမအောက်ကနောက်မှာတမတော်ကရာချီကြီးလိုနေရကြီးတယ်လေတံရရဒီတချို့ကလေးစိတ်ကြည့်နေတာတော့မြင်ခဲ့ရတယ်
အခုလိုဘုံပောက်ခွဲမှုဖြစ်စဉ်ကြောင့်ကြောက်တော်မြို့တွင်ဒေသခံတွေစိုးရိမ်မှုတွေတိုးပွားနေတယ်လို့သူကဆိုပါတယ်။ဒီရက်ပိုင်းမှာကြောက်တုံနဲ့ပုံလူကျုံမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ AA ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။မနေ့ကတော့ဒလဒါမြို့ရဲ့အခြေဘက်ကအဲ့ဒီဒီလူချောင်းတဒါနာမှာဆဲပစ်ဖြစ်တာရှိတယ်။ဒိုင်းတိုင်းတော့နီးမှာပေါ့။ငါးရက်နေ့မှာတော့တောင်သားကျောင်းမြို့နယ်ပြင်းပိုးရွာရဲ့အနောက်ဘက်မှာထိုးစစ်ဆင်လာတဲ့အဲ့ဒီဒီမှာဒါကစကြောင်းနေနဲ့တော့ကျွန်တော်တို့ရခိုင်တပ်တော်ကတပ်ဖွဲ့တွေနဲ့အကြေဖြစ်တာရှိတယ်။အဲဒီမှာတော့ဒီရန်သူတပ်ကတော့လေးဦးတပ်ခီးတော့ရတော့တဲ့ဥစ္စာတွေလည်းရှိတယ်ဗျ။လေလာလူရဲ့နေလာလည်းတောက်ကုန်မြို့နယ်တပ်တပုံရွာရဲ့အချင်းရောက်ခွဲ ပါကျန်ဒီအားတရားလောင်းနေနေပြီးတော့ကျွန်တော်တို့ဒီရခိုင်တပ်တော်ကတပ်ဖွဲ့တွေနဲ့ထိပ်တိုက်ပြစ်ဖြစ်တာရှိတယ်
မနေ့ကကြောက်တော်မြို့နယ်ပြန်တန်းကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ပြန်တန်းကျေးရွာသား900နီးပါးအနီးနားရွာဖြစ်တဲ့ကွန်ဆွဲကျေးရွာမှာစစ်ဘေးသိမ်းရှောင်နေရတယ်လို့ကြောက်တော်လူမှုကူညီပေးရေးဖွဲ့ကိုကျော်လှမြင့်ကပြောပါတယ
်မနေ့ကကလဒန်ကြီးရဲ့အဖြစ်သက်ကျန်းကျန်းရွာပေါ့အဲ့ဒီရွာမှာမနေ့ပိုင်း9နာရီကျော်ကစစ်နာရီကြီးတစ်ခေါက်ဖြစ်တယ်လေပြက်ခဲမှုတွေတော့ညနေဖက်6နာရီရွာကလည်းတစ်ခေါက်ဖြစ်တယ်လေအဲ့ဒါနဲ့ရွာသားတွေကတော့ဒီချောင်းအနောက်ဘက်ကကွန်ဆွဲကျေးရွာကိုသိချောင်ဒုက္ခတွေဖြစ်ရောက်နေကြပါတယ်လူရဲ့600ခန်းရလောက်ရောက်နေပြီလို့ပြောပါတယ
်ကြောက်တော်မြို့နယ်နဲ့ဘုံကျုံမြို့နယ်တဲ့မှာအေးအေးဖွဲ့နဲ့တိုက်ပွဲဖြစ်တာမှန်ပေမဲ့တမန်ထိသွေးမှုတာဖြစ်ကြောင်းအနောက်ပိုင်းတိုင်းစစ်တပ်နဲ့ကျုပ်တမတော်ပြောခွင့်ရဘူမှုကြီးဝင်းစော်ဦးကပြောပါတယ်ရခိုင်ပြည်နယ်တွင်းမှာမြမတမတော်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးတိုက်ပွဲစဉ်တွင်အရသားတွေထိခိုက်မှုတွေရှိလာနေတာပါနှစ်ဖက်စစ်ရေးပဋိပက္ခတွင်ရခိုင်ပြည်နယ်မြို့နယ်6မြို့နယ်မှာစစ်ဘေးရှောင်ဥယျာဉ် 38,000 ကျော်ရှိနေပြီလို့လဲစစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များစည်းရုံးကနေဒီကနေ့မှစည်းရင်ထုတ်ပြန်ထားပါတယ်ခင်ဗျာ
VOA သတင်းတောက်နိုင်ကွင်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရဲ့တိုက်ရိုက်လေလံဆွေးနွေးကအစီအစဉ်တွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 kHz 1169 လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ58 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါတယ်ရှင်အခုအင်ကာနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်သမရဝင်းမြင့်ရဲ့ပြည်တံလူငင်းတောက်ခွင်အမိန်နဲ့ဒီကနေ့ပြန်လွတ်လာသူတွေထဲမှာ Riders သတင်းတော်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ်နိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေကိုချိုးဖောက်မှုနဲ့စတင်ဖမ်းဆီးခံရတဲ့အချိန်ကနေရပ်ပေါင်း900ကျော်အကြာမှာသတင်းတော်တွေကိုပြန်လွတ်လာတာပါသူတို့တွေလွတ်လာတဲ့ပေါ်နိုင်ငံတကာကကြိုဆိုကြတဲ့အထက်ကုလသမဂ္ဂလူအခွင့်အရေးဂျုံလည်းပါဝင်ပါတယ်မြန်မာနိုင်ငံမှာလူလက်ဆော့ထုတ်ဖို့ပြောဆိုခွင့်အခြေအနေကတော့တိတ်ကိုဆိုးရွားနေစေပဲလို့ကုလသမဂ္ဂလူခွင့်ရုံကပြောပါတယ်။မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာထူးဆန်းဆန်းစစ်ဆေးမှုပမောက္ခရိုင်းလီကလည်းကိုဝါလုံးတို့ပြန်လွတ်လာတဲ့ပေါ်ကြိုဆိုပြီးသူတို့လူကိုသူတို့လုံကြတဲ့အတွက်အခုလိုဆိုးရွားတဲ့အခြေအနေမျိုးမကြုံခဲ့ရသင့်ပါဘူးလို့ Twitter မှာရေးပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်စစ်ဘက်မှုနဲ့ပတ်သက်တဲ့အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့တီးဖြတ်ထားတဲ့စင်ကစားနဲ့ပတ်သက်ပြီးအငင်းပွားနေတာကိုဖြေရှင်းနိုင်ဖို့အတွက်အမေရိကန်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌနဲ့တရားရေးဌာနတာဝန်ရှိသူတွေဒီနေ့တွေ့ဆုံမှုစီစဉ်ထားပါတယ်။မူလာရဲ့အစီရင်ခံချက်အပြည့်အစုံကိုမဖြတ်မတောက်ပဲထုတ်ပြန်ဖို့အောက်လွှတ်တော်ကတောင်းဆိုတာကိုရှေ့နေချုပ်ဝီလျံဘားကညှိနှိုင်းခဲ့တာဟာလွှတ်တော်ကိုမထီမဲ့မြင်ပြုမှုမြောက်တယ်လို့အောက်လွှတ်တော်တရားရေးကော်မတီကတနင်္လာနေ့မှာပြောထားပါတယ်။အမေရိကန်နဲ့တရုတ်ကြားဒီသတင်းပတ်နှောင်းပိုင်းမှာလုံမဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေကိုတက်ဖို့တရုတ်ကုန်သွယ်ရေးဆိုင်ရာထိပ်တန်းဆီဆက်ညီနိုင်ရေးမှူးအမေရိကန်ပြည်ထောင်စုကိုသွားမယ်လို့တရုတ်နိုင်ငံကအတည်ပြုပြောထားပါတယ်။ဆွေးနွေးပွဲလုပ်ငန်းစဉ်ဟာတိတ်ကြလွန်းတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတရုတ်ကွန်ပစ္စည်းဒေါ်လာဘီလီယံပေါင်းများစွာပေါ်အခွန်တွေထက်ချမယ်လို့ထိန်းချောက်ထားပြီးတဲ့နောက်မှာပဲတရုတ်နိုင်ငံဘက်ကအခုလိုအတည်ပြုပြောဆိုတာပါ။သမ္မတဒေါ်နယ်ထရမ့်ကသမ္မတမဟုတ်ဘူးဆိုရင်တရားစင်ရေးပိုင်းကိုဝင်ရောက်နှောက်ယှက်မှုနဲ့တရားစွဲခံရမှာဖြစ်တယ်လို့ဖက်ဒရယ်တရားရေးဌာနမှအမှုထမ်းခဲ့ပူးသူရှေ့နေရပေါင်းများစွာလက်မှတ်ရေးထိုးထားတဲ့စာထဲမှာဖော်ပြထားပါတယ်ခင်ဗျာ
။အင်ကာနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်မှုတွေကတော့နန်းလောင်နဲ့ကိုရဲမင်းထွန်းတို့ဖြစ်ကြပြီးအသံဖန်းအင်ဂျင်နီယာကဝက်ကနာရောဘတ်ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPG Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.